တော်ရှင်များခင်သမိုင်းတေခန်ဆိုတဲ့စကားတော်ရှင်များကြားဘူးကြပါလိမ့်မယ်သမိုင်းမှာတေခန်ဆိုတာတကယ်ရှိပါသလားလူအဖွဲ့စတခုတိုင်းပြည်နိုင်ငံတခုမှာမဖြစ်တဲ့ကိစ္စတွေဖြစ်လာရတယ်ဆိုရင်အဲ့ဒီကိစ္စဟာဘယ်သူတာဝန်ရှိလို့ဘယ်သူရဲ့လက်ချက်ကြောင့်ဖြစ်ရတယ်လူတူတယောက်မဟုတ်ရင်တော့မှအဖွဲ့စီတခုကြောင့်ဖြစ်ရတယ်ဆိုပြီးတော့အဲ့လိုတေခန်ရှာလို့ရနိုင်ပါသလားဒီစကားပြောတဲ့အတွက်မောင်ကျော်စံသာတယောက်တေခန်ရှာနေပြန်ပြီလို့သောရရှင်များထင်ကောင်းထင်ကြပါလိမ့်မယ်တကယ်တော့မဟုတ်ပါဘူးသောရရှင်များခင်ဗျာကျွန်တော်စဉ်းစားပါတယ်မြန်မာနိုင်ငံဟာလွတ်လပ်ရေးရခါစားမှာအင်မတန်အလားအလာကောင်းတဲ့တိုင်းပြည်တစ်ခုဖြစ်ကဘာကသတ်မှတ်ခဲ့ကြတယ်ပညာတတ်တဲ့လူအရေးအတွက်များပြတယ်သင်္ဇာတပေါ်များတယ်စသဖြင့်ပေါ့ခင်ဗျာအဲ့ဒီကနေတိုင်းပြည်ဟာဆုတ်ယုတ်ကြဆင်းလာခဲ့တာအခုခါမှာစီးပွားရေးလူမှုရေးနိုင်ငံရေးအဖက်ဖက်ကနိုင်ငံတကာဝိုင်းကြင်ကြင်ရတဲ့နိုင်ငံတို့ဖြစ်နေပါတယ်ဆိုတော့ဒီဖြစ်ရကြီးတစ်ခုလုံးအတွက်ကိုကျွန်တော်တို့သမိုင်းတေခန်ရှာလို့ရမလားဆိုတော့ကျွန်တော်စဉ်းစားမိတဲ့အတွက်ကြောင့်ဒီကနေ့သုံးသပ်ချက်ကိုတင်ပြခြင်းသာဖြစ်ပါတယ်ကျွန်တော်ရဲ့ဆရာနှူးဖြစ်တဲ့သမိုင်းပြန်ရှင်နှူးကျွန်တော်ပြန်မေးခြင်းပါတယ်ဆရာဦးအောင်ခင်ခင်ဗျာသမိုင်းမှာတေခန်ဆိုတာရှိနိုင်ပါသလားဆရာဓမ္မဒိဋ္ဌန်ကြာကြာသမိုင်းမှာတေခန်ရှာလို့ရနိုင်ပါလားဆရာ
ပြောကြတာပေါ့ဗျာဒီဥစ္စာဟိုဗမာပြည်မှာတော့ဒီလွတ်လပ်မှုမရှိတော့ဒီကိစ္စတွေကစိတ်မပြောကြဘူးဥပမာမှာဒုတိယကမ္ဘာစစ်ဖြစ်တော့ဂျပန်ပြည်မှာစစ်ခုံရုံးတင်ပြီးတော့တေခန်လောက်တာပေါ့အဲဒီကဂျပန်နေတိုကျိုတို့ဘာလို့ပေါ့ဗျာအခုလုံးခုံရုံးတင်ပြီးတော့စစ်ဆေးပြီးတော့တပ်ပစ်တာတွေလည်းရှိတာပေါ့ဗျာဟောနောက်တိုင်းမှာလည်းဒူရန်ဘတ်ကရှိတယ်ပေါ့ဆိုတော့ဒီနေရာတွေကစစ်တရားခဏနေပေါ့ဗျာသမိုင်းရဲ့တရားခဏနေပေါ့ဗျာသူတို့ပြောလို့ရတာပေါ့ဖြစ်နိုင်တဲ့လူကလောက်တာ哦ကြာလာတဲ့အခါကျတော့ဒီဥစားတွေမဟုတ်ဘူးဆိုပြီးတော့ပြန်ပြီးတော့လုတ်လာတဲ့လှုပ်ရှားမှုလည်းရှိတယ်အခုခေတ်မှာရှိတာပေါ့လေအတော့ဒီ historical revisionism ပေါ့ဗျာဂျပန်မှာရှိတာအဲ့ဒါပဲတချို့လွတ်လပ်လာတော့လည်းတရားမရှိဘူးလို့ပြောတာပေါ့ဗျာအခုမကြသေးခင်ကဟိုခင်ဗျားတို့လည်းကြားလိုက်မှာပေါ့ဟိုဟို Stalin ကိုရုရှားမှာဝိုင်းပြီးတော့မဲပေးကြတဲ့အခါမှာ Stalin ကဒုတိယလောက်ရတယ်ပေါ့ဗျာဒီ20ရာစုဗီယက်ကောင်ကြီးဖြစ်နေဝိုင်းပြီးတော့မဲပေးတဲ့အခါမှာအမှရဖို့နည်းနည်းလေးပဲတီကလွတ်သွားတယ်ဆိုတော့အရင်ကတော့စတာလင်ခေတ်တုန်းကတော့စတာလင်နှိပ်စက်တဲ့လူတွေကများတာပေါ့ဗျာစတာလင်နှိပ်စက်တဲ့လူတွေကအခုမရှိတော့ဘူးဗျာမျိုးဆက်က20လောက်ပြောင်းသွားပြီပြောင်းသွားတဲ့အခါကျတော့စတာလင်ကလူဆိုးကြီးကိုလည်းလူကောင်းဖြစ်ဖြစ်လာပေါ့ဗျာဟုတ်ကဲ့အ
ဲ့ဒါဆိုတော့ဆက်ခေတ်ဆက်ဆက်မှန်တဲ့ဆုံးဖြတ်ချက်တော့မဖြစ်နိုင်ဘူးပေါ့ဆရာ
အဲ့လူဖြစ်တာပေါ့ဗျာသူခေတ်အတိုင်းတားနေပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးရောကဘယ်လိုသဘောပါလဲဆရာ
တမိုင်းတေခန်ဆရာကတမိုင်းရဲ့ဆိုးကျိုးကောင်းကျိုးကိုဆုံးဖြတ်တဲ့ဟာလူမှာတာဝန်ရှိဆုံးဖြစ်တယ်။ဥပမာသာရကပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့အယုဓယာရောက်ဖို့တဲ့လူတိုင်းသိတယ်။ဖျားရီကိုအားလုံးမိချိုဖြစ်စီတဲ့ကဗမာရှင်ပြန်နေလို့ဒါကလူတွေကယူဆတယ်တမိုင်းမှတ်တမ်းမှလည်းတွေ့ရတယ်။အဲ့ဒီတော့ခုထိအဲ့ဒါဟာကျွန်တော်တို့1952ခုကနန်းကက်တဲ့အလောင်းဖျားကစပြီးတော့ဒီဆိတ်ချရာစုအဆုံးဘိုးတို့ဖျားဆုံးသည့်ထိတက်လာတဲ့ရှင်ပြန်ဒီမှာဒီဖျားတွေကိုဖျက်ဆီးတာဟာတာဝန်ရှိတယ်ဒီတာဝန်ဟာဂုတ်ထိကျွန်တော်တို့မှာခံရတော့မယ်ဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်ကရထဘူရရာကြည့်မယ်ဆိုလို့ရှိရင်တမိုင်းတန်ခမ်းဆိုတာကရှိကိုရှိတယ်ရှိလေရှိတင်တယ
်ဟုတ်ကဲ့ဆရာအဓိကကျွန်တော်ဒီကနေ့ဥတီဗီဆွေးနွေးနေကြတာမြန်မာနိုင်ငံနဲ့ပတ်သက်ပါတယ်ဆရာမြန်မာနိုင်ငံဟာလွတ်လပ်ရေးရခါစားရခါနီးမှာဆိုရပါစို့မြန်မာနိုင်ငံဟာသိအလားအလာကောင်းတယ်အင်မတန်တိုးတက်စီပင်ထွန်းကားလာမဲ့နိုင်ငံတစ်ခုဖြစ်တယ်လို့ခန့်မှန်းခဲ့ကြတာနောက်ပိုင်းမှာတဖြည်းဖြည်းဆွေးယူပျက်စီးသွားခဲ့တဲ့ဖြစ်ရပ်တွေဒီအတွက်ကျွန်တော်တို့တရားခံရှာကြမယ်တာဝန်ရှိသူဆရာဝန်ခင်ကဒါခေလိုက်ပဲဖြစ်နိုင်မယ်ခေဆက်ဆက်တည်မြဲမဲ့အဆုံးဖြတ်မျိုးတော့မဖြစ်နိုင်ဘူးဆိုပေမဲ့ဒီခင်းနဲ့ရက်တီဗီကြည့်မယ်ဆိုရင်ဒီအတွက်ဘယ်သူမှတာဝန်အရှိဆုံးလူတူတယောက်မဟုတ်ရင်ဘယ်အဖွဲ့အစည်းမှတာဝန်အရှိဆုံးလို့ဆိုမလဲခင်ဗျာ
ဟောဒီကိစ္စကတော့စစ်တပ်ပေါ့ဗျာဟိုစစ်တပ်ကတိုင်းပြည်ကိုဖျက်ဆီးတာ哦အဘိုနေဝင်းတယောက်တည်းအပြစ်ပုံချလို့လည်းမရဘူးဘိုနေဝင်းရဲ့အပေါင်းပါတွေဘိုနေဝင်းအမိန့်ကိုနာခံတဲ့လူတွေဆိုတော့ဒီစစ်ဘူမှာပြဿနာရှိတာကသူတို့ကခိုင်းတာလို့ရင်သူတို့မှာအပြစ်မရှိဘူးလို့ထင်တယ်ဗျာတကယ်တကယ်ကဘိုနေဝင်းနဲ့အတူတူတာဝန်ရှိတဲ့လူတွေအများကြီးရှိတာပဲဆိုတော့ဒီလူတွေလည်းဟိုတရားခဏထဲမှာပါတာပေါ့ဗျာဟိုတိုင်းပြည်ဟိုပျက်စီးအောင်လုပ်တဲ့လူတွေခင်းနောက်ပြဆွဲအောင်လုပ်တဲ့လူတွေ
ဆရာအဲ့တော့ဒီဘိုးချုပ်နေဝင်းအာဏာမသိခင်ဒါလည်းပြီးကစားပြည်တွင်းစစ်တွေဖြစ်ပြီးတော့စုပူခဲ့တဲ့အတွက်ကတရားခံသူရှာမလဲဆရာကြီ
း။ဟောအဲ့ဒီဥစ္စာတော့အခုတရားခံရှာဖို့ကတော့အများကြီးရှိတာပေါ့ဗျာ။တယောက်တည်းအပြစ်ပုံချလို့တော့မရဘူးပေါ့ဗျာ။တပည့်သေးဘူး။ဒါဟိုဟိုအကြောင်းအမျိုးမျိုးကြောင့်ဖြစ်ပေါ်လာတဲ့ကိစ္စဟို။အစိုးရကတော့လှုပ်တာပေါ့လေ။အစိုးရကတော့ဥမာဟိုဥလူအစိုးရကလည်းကွန်မြူနီကိုတရားခံရှာတာပေါ့ဗျာ။ဒါလို့ဖြစ်ရတာကွန်မြူနီကြောင့်လို့ပြောတာပေါ့။
်ဆရာဦးရောခင်ဗျာဆရာမြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာတူတက်လာရမယ့်အစားဆေးဥကြဆင်းသွားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သမိုင်းတေခန်ဖြစ
်ဘယ်သူကျွန်တော်ကတော့ကျွန်တော်တို့တက်မတူကခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့ကျွန်တော်ကယူဆတယ်။ဘာကြောင့်လဲဆိုရင်ဗမာပြည်ဘာကြောင့်စုပ်ပြက်နေရလဲဆိုလို့ရှိရင်လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာအထိကျွန်တော်တို့ဗမာနိုင်ငံဟာ outward oriented လို့ဖြစ်တယ်။အပြင်ကိုကြည့်တယ်အပြင်နိုင်ငံတွေနဲ့ပြိုင်တယ်။1962ခုနှစ်မလ2ရက်နေ့တော်လိုင်းရေးဆိုတာတက်တီကစပြီးတော့တဖြည်းဖြည်းတဖြည်းဖြည်းအတွင်းကိုပြန်ကြည့်တယ်။ဒါ inward oriented ဖြစ်လာတယ်။ခုအစိုးရလက်ထက်ထိ inward oriented ဖြစ်တဲ့အတွက်ကြောင့်ဗမာပြည်ဟာစုပ်ပြက်ကျလာတာမှန်ပဲ။ဘယ်သူမှတာဝန်ရှိလေတက်မတို့ခေါင်းဆောင်တွေမှာတာဝန်ရှိတယ်
ဆရာသူတို့အာဏာမသိခင်ဖြစ်ခဲ့တဲ့ပြည်တွင်းစစ်အတွက်ကောဆရာ
အဲ့ဒါကတော့ပြည်တွင်းစစ်အကြောင်းကတော့ခါကျွန်တော်တို့ဘသူမှမဟိုခိုင်ခိုင်မာမာတယောက်တည်းဟိုအာဏာအနေနဲ့အဆုံးဖြတ်ပြရမယ်ဆိုတာတို့ခက်တယ်သို့တော်လည်းကျွန်တော်စိတ်ကြီးမှာရှိတာကကျွန်တော်သမိုင်းကြောင်းရပြောရမယ်ဆိုလို့ရှိရင်ဦးနှုတ်မှာတာဝန်အများကြီးရှိတယ်ဒါကြောင့်လဲဆိုရင်ရခိုင်ပြည်နယ်တောင်းတယ်မွန်ပြည်နယ်တောင်းတယ်ဟိုလိုလိုဒီလိုလိုနဲ့မလေးတပတ်နဲ့မပြေခဲ့ဘူးအကီလိုများဥနှုတ်လက်ထဲသွားတာခိုင်ပင်နေပြေးမယ်မွန်ပင်နေပြေးမယ်ဆိုရင်ကျွန်တော်တို့စစ်တပ်ကနေရာယူစရာအကြောင်းဖြစ်ချင်မှဖြစ်မယ်တောင်ကြီးမှာဖြစ်တဲ့ conference တွေဖြစ်လာတာလေဖြစ်နိုင်ဖို့အကြောင်းတရားမရှိဘူးအဲ့ဒီတော့ဘာအဓိပ္ပာယ်ရှိလဲဆိုလို့ရှိရင်ပြန်ကြည့်တဲ့အခါမှာလူကြီးတွေဟာခေါင်းဆောင်လုပ်တဲ့လူဟာဗမာပြည်ကြီးပေါ်ချမ်းသာဖို့လိုအပ်တယ်ဆိုလို့ရှိရင် outward oriented ပြရမယ်ဒါတန်ရင်သားတွေအခွင့်အရေးပေးရမယ်။ဒါဆိုဒုတိုင်ပြည်ဟာပိုကောင်းလာမယ်လို့သမိုင်းကြောင်းကမြင်နေ
။အဲ့နောက်တစ်ခုမေးချင်တာသမိုင်းတေခံဖြစ်တော့မယ်။ငါတော့ဒီကိစ္စတစ်ခုကိုလှုပ်လိုက်ရင်ဆိုပြီးတော့နိုင်ငံရေးခေါင်းဆောင်ဘိုင်းမှာရှိတဲ့လူတွေအဓိကအဖြစ်ကြိုပြီးမြင်နိုင်ပါသလားဆရာ။ငါဟဲ့ဒီလိုငန်းကိုလှုပ်ရင်ဖြင့်တစ်ချိန်မှာငါသမိုင်းတေခံဖြစ်မယ်ဆိုတဲ့အသိမျိုးသူတို့မှဝင်နိုင်ပါသလား။အဲ့ဒါမျိုးရှောင်လို့ရမလားဆရာ။ဆရာအောင်ခင်ဘယ်လိုသဘောပါလဲဆရာ
။အဲ့ဒါမျိုးကတော့သူတို့မြင်မယ်မထင်ဘူးဗျာ။အဲ့ဒါဘာဖြစ်လို့လဲဆိုတော့ဒီသမိုင်းတရခံဆိုတဲ့ဥစ္စာလည်းပဲသူဖြစ်သွားတဲ့ဟိုသူတို့လုံနေတုန်းကတော့ဒီဥစ္စာမပြီးဘူးပေါ့ဗျာ။နောက်အချိန်ကြာလာတဲ့အခါမှဒါမှားယွင်းပြီးတော့ပြင်လို့သူတို့အနေနဲ့ပြင်လို့မရတော့မှသူတို့ទីလာတဲ့ကိစ္စ ਉਹ ဗျာ။ဆိုတော့သမိုင်းတရခံဆိုတာသူတို့ကမပြီးဘူးဗျာ။လုတ်တဲ့လူကမပြီးဘူး။ဒီပြီးသူလူလူကသာတတ်မှတ်တာ ਉਹ ဗျာ။ဒီလူတရခံအနေနဲ့တတ်မှတ်တယ်။များသောအားဖြင့်တော့သမိုင်းဆရာတွေပါတာပေါ့ဗျာ။ဆိုတော့သူတို့ကရှေ့ဆုံးကပေါ့။အဲ့တော့သူတို့ကသမိုင်းရေးတဲ့ဒီခါမှနှစ်ပေါင်းကြာလာတဲ့အခါမှသူကဒီတရားခံဖြစ်နေသတ်မှတ်တာပေါ့ဗျာအခုကတော့ဒီဝါရပြန်တာတွေကသိမြားတာပေါ့ဗျာဝါရပြန်တာဒီအစိုးရကဟိုအာဏာရှင်အစိုးရဆိုတော့သူတစ်ပတ်တည်းစာနယ်ဇင်းတွေချုပ်ကင်ပြီးသူတစ်ပတ်တည်းအတင်းအကြီးအကျယ်ဝါရပြန်နေတော့ခုနတမိုင်းတရားခံရှာဖို့လို့ဘာလို့ဆိုတာရေးဖို့တားဖို့ဆိုတာတွေကသိပြီးတော့ပြည်တွင်းမှာမဖြစ်ဘူးပေါ့ဗျာဆိုတော့အခုပါဒီအစိုးရကဆရာဦးရေကျော်ပြောသွားတယ်လို့ပေါ့ဗျာဟိုထိုင်းနဲ့ပတ်သက်ပြီးတော့သူကဒီထိုင်းနဲ့ဆရာကြီးအစီအမပြေတာနဲ့ပဲတခါတည်းဟိုဗမာအစိုးရကြီးအလေးတန်းကျောင်းသားလေးတွေရဲ့စာအုပ်မှာတခါတည်းမဟုတ်တန်းတရားထိုင်းဆန့်ကျင်ရေးကိုတခါတည်းရေးထည့်တော်လာပဲဗျာဆိုတော့အဲ့လိုမျိုးတွေကဟိုမကောင်းတဲ့ကိစ္စပေါ့ဗျာဂျပန်မှာလည်းအဲ့ဒါရှိတယ်ဂျပန်မှာလည်းဒီကျောင်းသုံးစာအုပ်မှာဟိုသူတို့ဂျပန်စစ်တပ်ကမကောင်းတာလုပ်တာတွေကိုဖျောက်ဖျက်ဖို့ကြိုးစားတာပေါ့ပညာရေးဌာနကစပြီးတော့အဲ့တော့အဲ့လိုမျိုးတွေကတော့အင်တန်ရုပ်မာတဲ့ကိစ္စတွေဗျာဒီနေရာတွေကအဲ့လိုမျိုးတွေကိုပြန်ပြီးတော့တိုက်ဖို့ဆိုတာခက်တယ်ဆိုတော့ဒီမှာအဲ့မှာတမိုင်းတရခံကသူတို့တမိုင်းတရခံဖြစ်နေတာကိုမဖြစ်ပါဘူးဆိုပြီးတော့သူတို့ကလိန်ပြီးတော့နောင်လာနောက်သားတွေမသိအောင်တမိုင်းစာအုပ်ထဲမှာလိန်ရေးတာကိုဗျာအဲ့ဒီကအဲ့ဒီဥစ္စာကတော်တော်ခက်တဲ့ကိစ္စ
ဟုတ်ကဲ့ဆရာဝေကျော်ရဲ့အမြင်နဲ့ကြားချင်ပါတယ်ဆရာနောက်တစ်ချိန်မှာငါဖြင့်တမိုင်းတရခံဖြစ်လာလိမ့်မယ်ဆိုပြီးတော့နိုင်ငံရေးအဖြစ်အဓိကအဆုံးဖြတ်ပေးရတဲ့ပုံစံတွေကြိုမြင်နိုင်စွမ်းရှိပါသလားဆရာသူတို့
ကြိုတင်မြင်နိုင်တဲ့အကြောင်းအရာတွေရှိတယ်ဘာကြောင့်ဆိုလို့ရှိရင်ကျွန်တော်စိတ်ထဲမှာရှိတာကလူတွေမှာ subconscious နဲ့ကောင်းတာမကောင်းတာလုပ်တယ်ဆိုတာသူကိုယ်တိုင်ရင်သိတာအဲ့ဒီတော့တမိုင်းတရားခံဖြစ်မယ်တမိုင်းမှာကောင်းမှာမဟုတ်ဘူးတော့ဘာကြောင့်လဲဆိုလို့ရှိရင်ဒီအာဏာကိုစွန့်ရမှာအင်မတန်ကြောက်တယ်အဲ့ဒီလိုကြောက်တဲ့အတွက်ကြောင့်ဒီဟာမှန်မယ်မဲ့မှားတဲ့လမ်းကိုလိမ့်သွားခြင်းဖြစ်တယ်သူတို့ခံရမှာဆိုတာကိုလေသူတို့သိလိမ့်မယ်လို့ကျွန်တော်စိတ်ထဲမှာရှိပါတယ်
တို့ရရှိမြခင်လောလောဆယ်ခန်းစားနေရတဲ့စီစဉ်ချမ်းသာတို့ဩဇာအနာတို့ကိုသာကြည်တတ်သူတွေကတော့သမိုင်းမှာဘယ်လိုအဆုံးဖြတ်ပေးခံရမယ်ဆိုတာစဉ်းစားခြင်းမှစဉ်းစားကြပါလိမ့်မယ်သို့ပေမဲ့လည်းကိုယ်သားသမီးမြင့်မြတ်တွေနောက်တစ်ခေတ်ခေါင်းမဖော်ရဲမဖြစ်စေခြင်းသူတွေကတော့သ the mind day ham pissime luyaku, late ya tendan and luya jelly mem hoopabu. The chosen say like member, ho ho yan look happy ma, dang aluda mohubu, thuluda subi, jana, pipum chaga jada rigule, thorazini, mammy jawa lingum, elu, timmy wa jump, joja in, good wise is no dimari nigun chula biazikmia, Jesu timare.